ကျန်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ကနေဘင်္ဂလားဘက်ခြမ်းထွက်ပြေးတိမ်းရှောင်သူတွေကိုပြန်လည်လက်ခံနေရာချထားပေးဖို့စီစဉ်နေချိန်မှာပဲရခိုင်ပြည်နယ်အတွင်းဒေလွရာစီကိုနေရာစွန့်ခွာပြေးရှောင်ရတဲ့ဒေသခံရခိုင်ပြည်သူတွေနဲ့ဌာနေတိုင်းရင်းသားတွေအတွက်ပြန်လည်နေရာချထားရေးလုံခြုံရေးနဲ့ပုံမှန်လူမှုဘဝပြန်လည်ထူထောင်ရေးကိုလည်းအလေးထားဆောင်ရွက်ပေးဖို့ရခိုင်စစ်တော်ကိုယ်စားလှယ်တူကတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဘက်ခြမ်းတိမ်းရှောင်သွားသူတွေနေရပြန်လာနိုင်ရဲ့အတွက်လည်းအဓိကအလုံးစုံရေးအာမခံချက်ပေးဖို့မင်းသားဘက်ခြံကဒုက္ခသည်စခန်းရောက်ရိုဟင်ဂျာဒုက္ခသည်တွေလည်းတောင်းဆိုပါတယ်။အသေးစိတ်ကိုမဆုမွန်ကဆက်ပြီးပြောပြပါမယ်ရှင်
။ဟုတ်ပါတယ်။အခုလိုဘင်္ဂလားဒေ့ရှ်ဘက်တိမ်းရှောင်သွားသူတွေကိုပြန်လည်လက်ခံနေရာချထားရေးစီမံချက်အမျိုးမျိုးနဲ့စီမံဆောင်ရွက်နေချိန်မှာပဲရခိုင်ဒေသခံပြည်သူတွေနဲ့ဟိန္ဒူမျိုးခမီးစတဲ့ဌာနေတိုင်းရင်းသားတွေရဲ့လုံခြုံရေးပိုင်းဆိုင်ရာနဲ့ပြန်လည်နေရာချထားရေးကိုလည်းအလေးထားဆောင်ရွက်ပေးဖို့လိုအပ်တယ်လို့ရသေးတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကတိုက်တွန်းပါတယ
်။အခုလောလောဆယ်မှာတော့ခမင်းလူမျိုးတွေအတွက်အိမ်တွေသူတို့ရဲ့ဟိုမင်းလောင်ခံရတဲ့နေနေတွေမှာတော့သူတို့တွေအင်ဂျင်ဆောက်ပါတယ်ဒီအစိုးရဘက်ကပေါ့နော်။ဒါပေမဲ့ဒီရဆောက်ခေါ်တဲ့ရခိုင်ကတိုင်းရင်းသားတွေဆိုရင်လေဟိုတချို့နေရာမျိုးဥရောအဲ့လိုကြောက်တော့နေရာတွေကိုပြန့်ကျေပြီးရောက်တော့လို့ရှိပါတယ်။ရခိုင်တိုင်းရင်းသားတွေနောက်တစ်ခါရခိုင်မျိုးတွေသူတွေဒီမောင်းတော့နေနေတို့ရခိုင်တောင်နေနေတို့တတိတောင်နေနေတို့ဂျုံဂျုံမုံကအင်မတန်အရေးကြီးတောင်လည်းတင်ကြားကြပါတယ်။နောက်တစ်ခုကရခိုင်တိုင်းရင်းသားတွေဒီပြင်းနေပြင်းမှာငါဖက်လာလည်းရှိတယ်။နောက်တစ်ခါတော့တောင်နေမှာတော့ပြီးတော့ခြားရလည်းရှိတယ်။အဲ့ဒီအချိန်မှာသူတို့လုံဂျုံမှုမရှိဘလို့မှတော့လာနေခိုင်မှုမရှိပါဘူး။အဲ့ဒါကြောင့်လုံခြုံမှုရှိဖို့အတွက်ဟိုကျမတို့ကတော့ဒီအစိုးရကိုတင်ပြထားတာရှိပါတယ
်ဒီလိုပြန်လည်လက်ခံရုံနဲ့မပြီးဘဲနဲ့ရခိုင်ပြည်နယ်အစိုးရပါဝင်စွတ်တော်ပိုင်းတာဝန်ရှိသူတွေဘက်ကပါပူးပေါင်းပါဝင်တဲ့ရေရှည်စီမံကိန်းတွေနဲ့အချိန်ယူဆောင်ရွက်မှာပဲခိုင်မာတဲ့တည်ငြိမ်မှုရှိမယ်လို့ဒေါက်တင်စောဝေကအကြံပြုပါတယ
်ကျမတို့ကဒီရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးအတွက်လွတ်တော်မှာလည်းဒီရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးနဲ့လုံခြုံရေးအတွက်ကိုလည်းကျမတို့ရခိုင်မျိုးသားပါတီကဘူးတီတောင်ရဲ့ပြည်သူ့ခွတ်တော်ကိုယ်စားလှယ်ရအစိုးတစ်ခုတင်ထားပါတယ်ဒီဖြစ်နေခွင့်ရခဲ့တယ်ဆိုလို့ရှိရင်ကျမတို့ပြည်ထောင်စုအစိုးရကိုတော်တော်များများတိုက်တွန်းထားပါတယ်နောက်တစ်ခါလွတ်တော်ကိုယ်စားလှယ်ရဲ့အသံတွေလည်းကြီးကြီးလောင်လောင်ကြားမှာဖြစ်ပါတယ်ပြန်လည်တည်ဆောက်ဖို့ကိုရခိုင်တိုင်းရင်းသားလူမျိုးစုတွေရခိုင်ပြည်နယ်ပြန်လည်ဖွံ့ဖြိုးတိုးတက်ရေးကိုကျမတို့အားပေါင်းခွန်ဆိုင်အစိုးရနဲ့ပူးပေါင်းပြီးတော့ကိုယ်စားလှယ်တွေရောကျမတို့ရခိုင်ဒေသခံတွေရောပူးပေါင်းပြီးလုပ်ရပါလိမ့်မယ်ရှင
်ပြန်လာမယ်မွတ်စလင်ဒုက္ခသည်တွေအတွက်ခိုင်မာတဲ့အာမခံချက်မျိုးရှိဖို့အရေးကြီးလိုအပ်ပါတယ်လို့ရခိုင်မြောက်ပိုင်းကနေထွက်ပြေးသွားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆပ်ပဇားမှာရှိတဲ့ဘာလူခါလီရိုဟင်ညာဒုက္ခသည်စခန်းမှာရှိနေတဲ့ရိုဟင်ညာမွတ်စလင်ဒုက္ခသည်ကိုမျိုးတန်ကလည်းတောင်းဆိုပါတယ
်ဒီမှာတော့ဒုက္ခသည်တွေပြန်လာဖို့အဲ့ဒါကိုပြန်တော့ဖို့အဆင်သင့်ရှိပါတယ်ဒါနဲ့ဒုက္ခသည်တွေကတော့အာမခံချက်လိုတယ်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ဟိုနားလည်မဆာချုံတော့အဲ့ဒါကိုသူအားလုံးကလည်းချုပ်ဆိုပါတယ်ဒါနဲ့သူတို့ဘက်ကအာမခံချက်တော့ပြရမယ်ဒါနဲ့အကျဉ်းချက်ဆိုရင်ဟာနိုင်ငံသားခွင့်ရလောက်ခွင့်ရအကြက်ကန်အခွင့်စာရမစာပြီးတော့ဒီလိုမူလနေတာကိုဒုက္ခတွေတွေ့မူလနေတာကိုပြင်ပြရမယ်အခုလုံးကိုဘဲကင်းလုံချုံကြဲမှာနေထိုင်ခွင့်ပြရမယ
်လက်တော့ဘင်္ဂလားဒေ့ရှ်ဘတ်ချန်ကဒုက္ခတွေစခန်းနေမှာတော့အခြေခံကျန်းမာရေးစောင့်ရှောက်မှုစာနယ်ရိက္ခာလူသားချင်းစာနာမှုအကူအညီတွေနဲ့ယာယီကယ်ဆယ်ရေးစခန်းတွေဖွင့်ပြီးတော့နေထိုင်ရေးအစအစအရာရာစီစဉ်ပေးထားတာမို့သူတို့နေရပြန်ကြတဲ့အခါမှာတော့ဒုက္ခတွေအဆင်ပြေနေနိုင်ရေးအစိုးရတာဝန်ရှိသူတွေကစီစဉ်ဆောင်ရွက်နေကြတာဖြစ်ပါတယ်ရှင်